မြန်မာအပါဝင်ကဘာတဝမ်းမှာစစ်ပွဲအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာ114သန်းထိတိုးမြင့်လာနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲဖီလီပိုဂရန်တီကပြောပါတယ်လူတွေအတင်းအကျပ်နေရဆွန့်ခွာထွက်ပြေးရတာအပါဝင်နိုင်ငံတကာဥပဒေချိုးဖောက်မှုတွေကကဘာတဝမ်းကလူတွေကိုအကြီးအကျယ်ထိခိုက်စေတယ်လို့ကျန်တဲ့ပရင်းနေကကုလသမဂ္ဂလူမျိုးရေးကောင်စီကိုပြောကြားတဲ့မင်းကွန်းနဲ့မှာဂရန်တီကပြောပါတယ်ပြဿနာရဲ့အကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းဖို့ပြက်ကွက်နေတယ်လို့ပရိကတွင်မှာပါဝင်ပတ်သက်နေသူတွေဟာနိုင်ငံတကာဥပဒေကိုလိုက်နာဖို့ညှဉ်းဆန်နေကြတယ်လို့ဆိုပါတယ်မြမပရိပခတွေကိုလည်းဥပမာပေးပြောဆိုခဲ့ပြီးပြီးခဲ့တဲ့မနေ့အောက်တိုဘာလကတည်းကတိုက်ပွဲတွေကြောင့်လူပေါင်းတသန်းခွဲကျော်နေရာဆွန့်ခွာခဲ့ရပြီးစုစုပေါင်းအိုးအိမ်မဲ့ထွက်ပြေးနေရသူက3သန်းကျော်ထိရှိကအဲ့ထက်ကအများပြားဟာအိန္ဒိယနိုင်ငံတွေမှာခိုလုံနိုင်မှုစူးစမ်းနေရတယ်လို့ဆိုပါတယ်။ဒါပြင်ဂါဇာ၊ယူကရိန်း၊မြန်မာ၊ဆူဒန်၊ကွန်ဂိုနဲ့အခြားနေရာအများအပြားကပဋိပက္ခတွေကိုဖြည့်ရှင်းပေးဖို့ပြက်ကွက်နေတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကိုလည်း Grandi ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။နိုင်ငံချုပ်ကိုနာမည်ထုတ်မပြောပေမဲ့အဲ့ဒီနိုင်ငံတွေကရေရှည်အကျိုးကျေးဇူးကိုမကြည့်တဲ့နိုင်ငံခြားရေးမူဝါဒတွေကိုအသုံးပြုနေတဲ့အပြင်အမြဲလိုလိုစံနှုန်းနှမျိုးထားခြင်းသုံးကဥပဒေအတိုင်းလှုပ်ဆောင်ဖို့ကိုလက်တွေ့အလုံးမပါပဲအပြောသက်သက်လုပ်နေတယ်လို့ဒုက္ခသည်ဆိုင်ရာအကြီးအကဲကဝေဖန်ခဲ့ပါတယ်ညာ